ကချင်ပြည်နယ်ဖားကန့်မြို့နယ်တွင်ကကြောက်စိမ့်တူးဖော်တဲ့နေရာမှာမီးပြိုကျမှုကြောင့်တည်ဆုံသွားတဲ့သူတွေအတွက်ဝမ်းနဲ့စိတ်မကောင်းဖြစ်ရကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကပြောကြားလိုက်ပါတယ်။ဖားကန့်မြို့နယ်တွင်မှရှိတဲ့ကြောက်စိမ့်တူးဖော်တဲ့နေရာမှာမနေ့ကမီးပြိုကျမှုအကြီးအကျယ်ဖြစ်ပွားခဲ့မှုကြောင့်တည်ဆုံသွားတဲ့သူတွေရဲ့မိသားစုတွေနဲ့ထတ်တူအမေရိကန်တန်ယုံအနေနဲ့ဝမ်းနဲ့စိတ်မကောင်းဖြစ်မိတယ်လို့သူတို့ရဲ့လူမှုကွန်ရက်မှာဒီနေ့ထုတ်ပြန်ထားပါတယ်။ဒါပြင်မီးပြိုကျတဲ့အထဲမှာပါသွားတဲ့သူတွေကိုကယ်ဆယ်ရေးအတွက်အင်လိုက်အားလိုက်ဆောင်ရွက်နေကြတဲ့သူတွေအားလုံးကိုလည်းအမေရိကန်တန်ယုံအနေနဲ့ချီးကျူးဂုဏ်ပြုတယ်ဆိုပြီးတော့ပြောပါတယ်။ဖာကန်မြို့နယ်ဝေခါကြီးရွာအနီးကကြောက်စိမ့်လောက်ကဟောင်းမှာမနေ့ကမြေပြိုကျမှုအကြီးအကျယ်ဖြစ်ပွားခဲ့တာကြောင့်လူ182ယောက်ထပ်မံတည်ဆုံးခဲ့ပြီးတော့54ယောက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။အခုလိုကြောက်စိမ့်တွင်မြေပြိုကျမှုကြောင့်လူ100ကျော်တည်ဆုံးခဲ့တဲ့အပေါ်မှာအလွန်ပဲစိတ်မကောင်းဖြစ်မိတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းမနေ့ဇူလိုင်လ2ရက်နေ့နေစွဲနဲ့ထင်ရှားချက်ထုတ်ပြန်ထားပါတယ်။မြန်မာဆိုရနဲ့ပြည်သူတွေအပါအဝင်တည်ဆုံသွားတဲ့သူတွေနဲ့မိသားစုဝင်တွေနဲ့ထပ်တူဝမ်းနဲ့မိပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုအကူအညီပေးဖို့အစဉ်နဲ့ရှိတယ်လို့လည်းသူကပြောကြားလိုက်ပါတယ်ခင်ဗျာ